Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ18ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25 MHz ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။တူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ဆက်နွယ်ပြီးတရားသူကြီးတွေနဲ့စစ်သားတွေကိုဆက်ပြီးဖမ်းဆီးနေပါတယ်။ပြင်သစ်နိုင်ငံနီးစ်မြို့ကအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူနှစ်ယောက်ကိုပြင်သစ်အာဏာပိုင်တို့ထတ်ပြီးဖမ်းမာတယ်။ငြိမ်းချမ်းရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့ကျင်းပမယ့်27ရာစုပင်လုံညီလာခံမှာတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်မှုယုံကြည်မှုတည်ဆောက်ရေးကအဓိကကြပါတယ်လို့တိုင်းရင်းသားတွေနဲ့ရက်ဖက်ဖွဲ့စည်းတွေကပြောဆိုလိုက်တဲ့သတင်းမှာတော့
ပင်လုံညီလာခံဆိုတဲ့နာမည်ကိုသုံးလိုက်ခြင်းအပြင်တကယ်ပဲပင်လုံမှာအရင်တုန်းကထားခဲ့တဲ့ကတိတွေစာချုပ်ပင်လုံစာချုပ်ကိုလည်းပြန်ပြီးတော့မှပြည့်စုံအောင်
ဒေါ်နန်ရောဘတ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးထဲမှာကြာဆုံးသွားတဲ့ရဲဘော်တွေအားလုံးကို ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဥဆောင်ပြီးတော့ဘာသာပေါင်းစုံရေးသက်ချအမျှဝေဂုဏ်ပြုတဲ့အခမ်းအနား American Four Way မှာကျင်းပတဲ့သတင်းပြင်သစ်နိုင်ငံမှာအမျိုးသားနဲ့ပွဲတော်ကိုမှတမင်ရွေးချယ်ပြီးအကြမ်းဖက်တိုက်ခိုက်တဲ့အပေါ်ပြင်သစ်နိုင်ငံသားတွေဘလို့နာကျင်ခံစားရပါသလဲစတဲ့စိတ်ဝင်စားစရာသတင်းလွှာတွေတင်ဆက်ပေးပါပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးပါမယ်ရှင
်တူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ပတ်သက်ဆက်နွယ်ပြီးတရားသူကြီးတွေနဲ့စစ်တပ်အရာရှိတွေကိုဆက်ပြီးဖမ်းဆီးနေတာမှာဒီကနေ့တနင်္ဂနွေနေ့မှာတော့စစ်သားတွေထပ်ပြီးအဖမ်းခံရပါတယ်ဆီယနာသိမ်းမှုဂျိုးပန်းမှုမှာပါဝင်ခဲ့ကြတဲ့စစ်သား3000လောက်ကိုပြီးခဲ့တဲ့တောက်ကြံနေ့ကဖမ်းဆီးတယ်လို့အာဏာပိုင်တို့ကပြောပါရယ်ဖမ်းဆီးထားသူ6000နီးပါးရှိပြီလို့တူရကီတရားရေးဝန်ကြီးကပြောပြီးအရေးအတွက်ထပ်တိုးလာအောင်မယ်လို့လည်းသူကပြောပါရယ်ဖမ်းဆီးခံထားသူတွေထဲမှာကြီးတက်တမဟာ3ရဲ့တပ်မှုကြီးဘိုးချုပ်ကြီးအာဒယ်အော့တ်ကုလည်းပါဝင်ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရနိုင်ပွဲရှိနေပါတယ်တခြားစစ်တပ်ထိတ်တဲ့အရာရှိတွေကတော့အင်းကြီးချင်းဂရိနိုင်ငံကိုရရင်နဲ့ပြန်တန်းခဲ့ကြပြီးနိုင်ငံရေးခလုံးကွင်တောင်းခံခဲ့ကြတာပါထွက်ပြေးခဲ့ကြသူတွေကတချို့ကတော့အာဏာသိမ်းဖို့အတွက်အကွက်ချစီစဉ်ခဲ့ကြသူတွေထဲမှာပါဝင်တယ်လို့ယုံကြည်ထားတဲ့အကြောင်းလဲတူရကီသတင်းမီဒီယာတွေကဖော်ပြကြပါတယ်စစ်သားတချို့ရဲ့အာဏာသိမ်းဖို့ကြိုးပမ်းမှုမှာအမှန်မြင်ဖြစ်ခဲ့ပြီးနောက်မနေ့စနေနေ့ညကတော့ထောင်နဲ့ချီတဲ့တူရကီပြည်သူတွေအန်ကာရာမြို့တော်ရဲ့ကေဇလတ်ရင်ပြင်အစ္စတန်ဘူးမြို့နယ်နဲ့ကန်ယူတန်မြို့အစ်စမီယာတို့မှာဆွေးဝေးခဲ့ကြပြီးတမနာရီဆက်ဖီရဲ့အာဒိုဝမ်နဲ့သူ့အဆိုရကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြပါတယ်။အာနာသိမ့်မှုကြိုးပမ်းမှုအတွင်ထိတ်တိုက်တွေ့မှုတွေကြားတည်ဆုံးသူအရေးအတွက်နဲ့ပတ်သက်လို့အမျိုးမျိုးကွဲပြားနေပေမဲ့လို့မနေ့စနေနေ့ညကနောက်ဆုံးရရှိတဲ့စီးရင်စရာတွေအရတော့တည်ဆုံးသူ265ယောက်ထိရှိခဲ့ပြီးဒီထဲမှာအရက်သားအများအပြားပါပါတယ်။အစ္စတန်ဘူးအန်ကာရာမြို့တော်နဲ့တခြားခရိုင်မြို့ကြီးတွေမှာအခြေအနေတွေကတော့တင်းမာမှုရှိနေစေပါ။တူရကီသမ္မတရီဆက်ဖီရဲ့အာဒိုဝမ်ကတော့သူ့ကိုအာဏာကဖျောက်ချဖို့ကြိုးပမ်းသူတွေဟာအမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မွတ်စလင်ဘာသာရေးဆရာဖာဟူလာဂူလန်ရဲ့နောက်လိုက်တွေဖြစ်တယ်လို့ပြစ်တင်ပြောဆိုပြီးဂူလန်ကိုဖမ်းဆီးဖို့ဒါမှမဟုတ်ရင်လည်းလွှဲပြောင်းပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကိုတောင်းဆိုမယ်လို့လည်းသတင်းတွေကဖော်ပြချပါတယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားမှာနေထိုင်နေတဲ့တူရကီနယ်ပေါင်းမွတ်စလင်ဘာသာရေးဆရာဂူလန်ကတော့မွေးရမည်တူရကီနိုင်ငံကဆင်အနာသိမ့်ဖို့ကြိုးပမ်းမှုမှာပါဝင်တယ်ဆိုတဲ့ဆွဆွဲချက်ကိုပြင်းပြင်းထန်ထန်ညှင်းဆိုထားပါတယ်ရှင်။
ပြင်သစ်နိုင်ငံရဲ့ပန်းဖြေမြို့တော်နီးစ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်လူနှစ်ယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွက်အခုစုစုပေါင်းဖမ်းဆီးထားသူ9ယောက်ရှိပြီဖြစ်ပါတယ်။နောက်ဆုံးထပ်ဖမ်းခံရတဲ့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ကိုဒီကတိတနင်္ဂနွေမနေ့အစောပိုင်းကဖမ်းလိုက်တာဖြစ်ပါတယ်။အကြမ်းဖက်သမားဟာဒီတိုက်ခိုက်မှုကိုတကူတော်လုပ်ခဲ့တာလားဆိုတာသိရဖို့တာဝန်ရှိသူတွေကစူးစမ်းနေရတယ်နဲ့အမျှအခုဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဘက်ကတော့ဘာအကြောင်းပြချက်မှမပေးသေးပါဘူး။ပြင်သစ်ပင်လယ်ကမ်းခြေဒီးစ်မြို့မှာကျင်းပတဲ့ဘတ်စတူးနယ်အထိမ်းမှအခမ်းအနားမှာလူအုပ်ကြီးကိုထရက်ကားဖြတ်မောင်းပြီးတော့တိုက်ခိုက်ခဲ့လို့လူ84ယောက်အသက်ဆုံးခဲ့ရတဲ့အတွက်ပြင်သစ်နိုင်ငံမှာတမျိုးသားလုံးဝန်းနေခြေခွဲမှုအထိမ်းမှ3ရက်တာကာလအတွင်းဒီနေ့တနင်္ဂနွေနေ့ဟာဒုတိယမြောက်နေ့ဖြစ်ပါတယ်။2ကီလိုမီတာလောက်ရှည်တဲ့ပင်လယ်ကမ်းခြေ Prominence Des Anglais ဒေသတခြားပန်းခွေတွေဖျောင်းနိုင်နေချထားပြီးတော့တိုက်ဆုံးခဲ့ရသူတွေအတွက်ဝန်းနေခြင်းအထိမ်းမှအောက်မေ့ပွဲဖြစ် ရာယီပြင်ဆင်ထားတဲ့အချိန်ထဲမှာပဲဒီကဘာလှည့်ခီးတဲ့နေဒေသခံတွေထိုင်တဲ့ coffee ဆိုင်နဲ့ညဘက်သွားလာတဲ့နေရာတချို့တွေမှာပုံမှန်အခြေအနေပြန်ရောက်လူနည်းဖြစ်တာတွေ့ရတယ်လို့သတင်းတွေကဖော်ပြပါတယ်
။အာဖရိကသမဂ္ဂရဲ့ခေါင်းဆောင်တွေဒီကနေ့ချင်းပါမယ့်28ချိန်မြောက်အာဖရိကသမဂ္ဂအစည်းအဝေးတက်ဖို့ရဝန္ဒါနိုင်ငံရဲ့မြို့တော်မှာရောက်ရှိနေကြပါတယ်။တောင်ဆူဒန်နိုင်ငံမှာသွေးရတန်ယူအကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ရင်ဆိုင်နေရပြီးနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားခုံရုံးနဲ့ပတ်သက်ပြီးမလိုလားမှုတွေမြင့်တက်လာနေတဲ့အချိန်မှာအခုလိုအဖွဲ့ကြီးရဲ့ညီလာခံချင်းပါတာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံမှာပြိုင်ဘက်အင်အားစုတွေကြားတိုက်ခိုက်မှုတွေကြောင့်ရာနဲ့ချီတေဆုံးခဲ့ရပြီးနောက်ရပ်ပိုင်းအကြားမှာအာဖရိကသမ္မတရဲ့ညီလာခံကိုချင်းပါတာလည်းဖြစ်ပါတယ်။တောင်ဆူဒန်သမ္မတဆာဗာခီးယားနဲ့အတိုက်ခံဒုတိယသမ္မတရီယက်မာချာတို့ကိုတစ်ဆာခန့်တဲ့တပ်ဖွဲ့တွေကြားတိုက်ခတ်မှုတွေကြောင့်ဇူလိုင်လ10ရက်နေ့နဲ့17ရက်နေ့အတွင်းလူ300အထက်မနည်းတည်ဆုံးခဲ့ရတာဖြစ်ပါတယ်။အာဖရိကသမ္မတအဖွဲ့ဝင်နိုင်ငံလည်းမဟုတ်တဲ့အာဖရိကတိုက်ရဲ့နောက်ဆုံးအသစ်ထွက်ပေါ်လာတဲ့တောင်ဆူဒန်နိုင်ငံအရေးအဖွဲ့ဝင်53နိုင်ငံပါသမ္မတအနေနဲ့ဘယ်လိုဆောင်ရွက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အာဖရိကသမ္မတခေါင်းဆောင်တွေဆွေးနွေးကြဖို့ရှိနေချိန်မှာပဲအဖွဲ့ဝင်နိုင်ငံတချို့ကအီတလီနိုင်ငံရောမမြို့အခြေစိုက်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားခုံရုံး ICC အဖွဲ့ဝင်အဖြစ်ကနေအာဖရိကသမ္မတနှုတ်ထွက်ဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားခုံရုံးကနိုင်ငံပေါင်း124နိုင်ငံကဆီရာဇဝတ်မှုတွေလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ပြီးတရားစီရင်ပိုင်ခွင့်ရှိနေတာလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံမှာလူမျိုးရေးပြဿနာနဲ့ပတ်သက်ပြီးပြည်သူအများစုရဲ့သဘောထားထင်မြင်ချက်တွေကအစိုးမြင်တဲ့အခြေအနေပဲမှာရှိနေတယ်လို့ Washington Post သတင်းစာ ABC လူမှုစစ်တမ်းအချက်အလက်တွေကဖော်ပြပါတယ်။ American နိုင်ငံမှာလူမျိုးရေးခွဲခြားမှုဆိုင်ရာလက်ရှိအခြေအနေကိုအစိုးဘက်မှရှိတယ်လို့မြင်တဲ့ပြည်သူ63ရာခိုင်နှုန်းရှိနေပြီးတော့ဒါဟာအခုနှစ်ထဲမှာကောက်ခဲ့တဲ့ပထမစစ်တမ်းမှာရတဲ့48ရာခိုင်နှုန်းထက်ပိုများလာတဲ့ကိန်းဂဏန်းဖြစ်ပါတယ်။ဒီစစ်တမ်းရ African American 82ရာခိုင်နှုန်းကတော့လူမျိုးရေးခွဲခြားမှုဆိုင်ရာအခြေအနေဆိုးရွားနေတယ်လို့မြင်ပါတယ်။လူမျိုးရေးပြဿနာနဲ့ပတ်သက်ပြီးမျှော်လင့်ချက်နည်းလာတယ်လို့အမြင်ရှိတဲ့ပြည်သူတွေများလာရတဲ့အကြောင်းရင်းကမကြသေးခင်က Texas ပြည်နယ် Dallas မြို့မှာလူမျိုးအမျိုးသားတစ်ယောက်ကရဲရာရှိတွေကိုပစ်ခတ်မှုနဲ့တခြားရဲရာရှိတွေရဲ့လက်မှာအသက်ဆုံးရှုံးမှုရှိခဲ့တဲ့လူမျိုးအမျိုးသားတွေရဲ့ဖြစ်ရပ်တွေနဲ့အဓိကဆက်နွယ်နိုင်တယ်လို့ယူဆမှုတွေရှိနေပါတယ်။လူမျိုးရေးဆိုင်ရာအစွန်းရောက်ကွဲပြားခြားနားတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ American တွေရဲ့ခံစားချက်တွေကိုလာမယ့်ရွေးကောက်ပွဲမှာ Democrat Party ကိုစားပြုခေါင်းဆောင်ဖြစ်ဖို့တေချာနေတဲ့ Hillary Clinton အနေနဲ့အခွင့်ကောင်းတစ်ခုအဖြစ်အသုံးပြုသွားလိမ့်မယ်လို့တွက်ဆသူတွေလည်းရှိပြီးစစ်တမ်းရတော့ American ပြည်သူ58ရာခိုင်နှုန်းကလူမျိုးရေးပြဿနာကို Hillary Clinton ကကင်တွယ်ဖြေရှင်းလိမ့်မယ်လို့ယုံကြည်ကြပါတယ်။တစ်ဖက်မှာ Hillary Clinton ရဲ့ပြိုင်ဘက် Republican ကိုယ်စားလှယ် Donald Trump ကသူဟာလူမျိုးရေးခွဲခြားမှုမရှိဆုံးလူတစ်ယောက်ပါလို့ပြောနေပေမဲ့ဒီပြဿနာကိုသူကင်တွယ်ဖြေရှင်းနိုင်မယ်လို့ယုံကြည်တဲ့ပြည်သူ26ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒါအပြင်လူမျိုးရေးရာဇဝတ်မှုဆိုင်ရာတရားစီရင်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုနဲ့နိုင်ငံရေးခေါင်းဆောင်တွေအတွက်ပိုခိုင်မာတဲ့လမ်းညွှန်ချက်တွေအပါအဝင်လူမျိုးရေးဆိုင်ရာတိုးတက်အောင်ဆောင်ရွက်မှုတွေနဲ့အမြင့်ကျတဲ့ပြောဆိုဆွေးနွေးမှုတွေလိုအပ်တယ်ဆိုတဲ့အချက်ကိုအဲ့ဒီလူမှုစစ်တမ်းတွေကဖော်ပြခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကြေညာနေပါတယ်နိုင်ငံတော်အတိုင်းအမြံကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီကနေ့ရန်ကုန်မြို့တော်မှာပထမဆုံးအကြိမ်အဖြစ်တွေ့ဆုံဆွေးနွေးကြပါတယ် UNFC ခေါင်းဆောင်တွေဘက်ကတော့ဗိုလ်ချုပ်ကြီးအင်ပန်လာနိုင်ထောမွန်ခွန်းအေဗတိတ်ဒုတိယဗိုလ်ချုပ်ကြီးစေတင်ခူဦးရဲတို့တက်ရောက်ပြီးရန်ကုန်မြို့ကအမျိုးသားပြန်လည်ရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဘူဌာနမှာဆွေးနွေးကြတာဖြစ်ပါတယ်ထောင်စားစုကြည်ဦးဆောင်မဲ့27ရာစုပင်လုံညီလာခံမှာအပြစ်မရသေးတဲ့လက်နက်ကိုင်အဖွဲ့တွေဘက်ကဘလို့ပုံစံပါဝင်နိုင်မလဲဆိုတာကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဆွေးနွေးပွဲမှာအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့လည်းပါပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတော့အပြစ်ရပြီးမှနိုင်ငံရေးဆွေးနွေးပွဲကိုသွားဖို့ဆိုတဲ့မူဝါဒကိုကျင့်သုံးခဲ့တာပါ။အခုအစိုးရတက်ကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြစ်ရထားသူတွေရောအပြစ်မရရသေးတဲ့အဖွဲ့ပေါင်းစုံမှတနည်းတစ်ပုံနဲ့ပါဝင်လာနိုင်ရေးအတွက်ဆွေးနွေးနေတာဖြစ်ပါတယ်
။ဒီလအစိုးရကလူ20လောက်တည်ဆုံးခဲ့တဲ့ပ Bangladesh နိုင်ငံမြို့တော် Dhaka က coffee site နဲ့မှအကြမ်းဖက်တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးတိုက်ခိုက်မှုလုပ်ခဲ့တဲ့သူတွေကိုအခန်းကားခဲ့တယ်လို့ဆွဆွဲခံခဲ့ရသူပါမောက်ခတ်တယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။မေလရုံးကအဲ့ဒီတိုက်ခိုက်သူတွေလာနေတဲ့အချိန်မှာဥပဒေအရအခန်းကားသူတွေရဲ့သတင်းအချက်အလက်တွေကိုမှတ်ပုံတင်မှုပြက်ကွက်ခဲ့တဲ့အတွက်တိုက်ခန်းမန်နေဂျာနဲ့အတူ Dhaka North South တက္ကသိုလ်ကပါမောက်ခတ် GS Erden Asham နဲ့သူ့တူကိုထိန်းသိမ်းခဲ့တာဖြစ်ပါတယ်။Goshen Coffee Sign တက်ခိုက်သူတွေကိုအခန်းငှားပြီးတော့သူတို့အချက်လက်တွေကိုဖုံးကွယ်ထားခဲ့တဲ့အတွက်အရှမ်းကိုစနေနေ့နှောင်းပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီလူအုပ်ဟာတိုက်ခိုက်မှုမလုပ်ခင်အဲ့ဒီတိုက်ခန်းမှာစုပြီးတော့တွေ့ဆုံခဲ့ကြတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုပါတယ်။အဲ့ဒီအခန်းအရှိတ်ဘက်မှာတဲအိတ်တွေရှာဖွေတွေ့ရှိခဲ့ပြီးတော့လက်ပြုံးနဲ့တခြားပောက်ကွဲစီတဲ့ပစ္စည်းတွေကိုအဲ့ဒီအိတ်တွေထဲမှာဖွက်ထားခဲ့ပုံရတယ်လို့ရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီကနေ့တနင်္လာနေ့တရားရုံးတော်မှာတိုက်ခိုက်သူ၃ယောက်ကိုရုံးထုတ်စစ်ဆေးလိုက်မယ်လို့မျှော်လင့်ရပါတယ်။ဇူလိုင်လ၂ရက်နေ့ကဒါကာမြို့တော်ကကော်ဖီဆိုင်ကိုတိုက်ခိုက်ခဲ့လို့ရဲရရှိနှစ်ယောက်နဲ့လူ၂၀လောက်သက်ဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာ Islamic အစွန်းရောက်အဖွဲ့ရဲ့လက်ချက်လို့ထုတ်ဖော်ပြောဆိုထားပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကပိုင်ဆိုင်ချောင်းပြောဆိုချက်အပေါ်နိုင်ငံတကာခုံတမာတိရုံးကပယ်ချလိုက်တာကိုထောက်ခံကြောင်းပြသဖို့အတွက်ဗီယက်နမ်နိုင်ငံမြို့တော်မှာဆန္ဒပြသူတွေစုဝေးခဲ့ကြပေမဲ့သူတို့ချီတွယ်ပွဲမဆက်ခင်မှာရဲကလူစုခွဲခဲ့ပါတယ်ရှင်။
ဘရာဇီးလ်နိုင်ငံမှာကျင်းပမဲ့အိုလံပစ်ပွဲတော်မှာရုရှားကစားသမားတွေကိုထုတ်ပယ်ဖို့တောင်းဆိုတဲ့စာတစောင်ကိုပေးပို့ဖို့အတွက်နိုင်ငံတကာအားကစားသမားတွေနဲ့တားမြစ်ဆေးသုံးဆွဲမှုစန့်ကျင်ခေါင်းဆောင်တွေပြင်ဆင်ခဲ့ကြပါတယ်။2014ခုနှစ်ဆိုချီအိုလံပစ်မှာရုရှားတာဝန်ရှိသူတွေကိုယ်တိုင်ပါဝင်တယ်လို့ဆွဆွဲခံရတဲ့တားမြစ်ဆေးသုံးဆွဲမှုစီစဉ်တဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုရလဒ်ထုတ်ပြန်ပြီးတဲ့နောက်ပိုင်းခုလိုတောင်းဆိုစာကိုအိုလံပစ်အားကစားဘွဲ့တာဝန်ရှိသူတွေကိုပေးပို့ဖို့စီစဉ်လိုက်တာဖြစ်ပါတယ
်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးနားဆင်ရမှာကတော့27ရာစုပင်လုံညီလာခံအကျိုးပြင်ဆင်နေတဲ့နောက်ဆုံးရသတင်းတွေပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံမှာမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးတိုင်းရင်းသားတွေအားလုံးလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်ရေးတွေမှာအပြန်အလှန်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကကြပါတယ်လို့တိုင်းရင်းသားတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဩဂုတ်လကုန်မှာကျင်းပနိုင်ခြေရှိတဲ့27ရာစုပင်လုံညီလာခံအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးကဗတ်ပေါင်းစုံကနေကြိုတင်ပြင်ဆင်နေကြတဲ့အခြေအနေကိုတော့အသေးစိတ်နားဆင်ပါရှင်။ဒီကနေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုစားဗိုလ်ချုပ်ကြီးအင်ပန်လာဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်တွေပထမဦးဆုံးအကြိမ်ဖြစ်ရန်ကုန်မြို့မှာတွေ့ဆုံနေကြပြီးဖြစ်ပါတယ်။မြမငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သစ်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးမူအတိုင်းတနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်တာမှာလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးဆိုတဲ့မူကိုခိုင်မာစွာစုပ်ကိုင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဆိုတဲ့အမည်နာမနဲ့အညီဒီညီလာခံကနေတိုင်းရင်းသားအားလုံးလိုလားတဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးအခြေခံဘုံသဘောတူညီချက်အလားအလာကောင်းတွေပေါ်ထွက်လာဖို့ယုံကြည်ပါတယ်လို့ဆိုသူကတော့ငြိမ်းဖောင်ဒေးရှင်းကမူဝါဒရေးရာနဲ့မဟာဗျူဟာလက်ထောက်ဒါရိုက်တာဒေါ်နန်းရော်ဖြစ်ပါတယ်
။နာမည်ကိုနိုင်က NCA ကိုလက်မှတ်လာမထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစိတ်ဝင်စားစေတဲ့နာမည်ဖြစ်တယ်ပေါ့နော်။ဒါတော့တခုပေါ့ဒီလက်နက်ကင်ဒေါ်လာနဲ့ကိစ္စရက်တည်းရဲ့အရင်အမြင့်ကတိုင်းရင်းသားကိစ္စပေါ့လေတင်လုံကတိစာချုပ်ကိုအဲဆိုရအဆက်ဆက်ကမဖြစ်စီခဲ့လို့ဆိုတော့အကြောင်းရင်းလည်းရှိတယ်ပေါ့နော်အဲ့တော့တင်လုံညီလာခံဆိုတဲ့နာမည်ကိုသုံးလိုက်ခြင်းအပြင်တကယ်ပဲတင်လုံမှာအရင်တုန်းကထားခဲ့တဲ့ကတိတွေစာချုပ်တင်လုံစာချုပ်ကိုလည်းပြန်ပြီးတော့မှပြည့်စုံအောင်အဲစူးစမ်းမယ်ဆိုတဲ့ပုံစံမျိုးတွေလည်းဟိုအတိတ်ပဲတက်ရောက်စေတယ်ပေါ့နော်27ရာစုပင်လုံညီလာခံလို့ပြောလိုက်တဲ့အတွက်ပင်လုံရဲ့အနှစ်သာရပင်လုံရဲ့မူပင်လုံစိတ်ဓာတ်ကိုတော့ပြန်ပြီးတော့ဖော်ထုတ်မယ်လို့ပြုသဘောနဲ့မြင်ကြပါတယ်လို့ပြောချင်ပါတယ
်မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာစစ်မီးငြင်းရေးစည်ရေးပဋိပက္ခတွေပြည်လည်ရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့တွေ့ဆုံဆွေးနွေးနေချိန်မှာတော့အဓိကအရေးကြီးဆုံးကအပြန်အလှန်ယုံကြည်မှုတည်ဆောက်နိုင်ရေးပဲဖြစ်တယ်လို့လည်းဒေါ်နန်ရော်ကမြင်ပါတယ
်ငြင်းချမ်းရေးဆွေးနွေးပွဲကိုလုပ်ရတဲ့အဓိကအကြောင်းရင်းကတိုင်းရင်းသားလက်နက်ကိုင်ကိစ္စကြောင့်ပေါ့အရေးကြီးတာကတော့အရင်အစိုးရလက်ထက်တုန်းကဒီ NCA ကိုအဲနှစ်ဖက်က
ဒီနှစ်ခွဲကာလအတွင်းမှာစီဝေးလုံနေတဲ့အချိန်ကာလမှာကိုပဲ offensive attack တွေရှိခဲ့ပါတယ်ပေါ့နော်အထူးသဖြင့်ရှမ်းမြောင်းနယ်ကချင်ဒေသပေါ့အဲ့တော့ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်တော့ဒီအစိုးရဒီငြိမ်းချမ်းရေးလုပ်ငန်းကိုအထူးသဖြင့်ဒီ NRPC ကိုရောUPDJC ကိုရောဦးဆောင်သွားမယ်ဒေါက်တာဆန်းစုကြည်ကရှေ့ကနေမူကောင်းကောင်းနဲ့ပေါ့နော်အားလုံးပါဝင်မှုအားကောင်းကောင်းနဲ့
အခုလိုမျိုး 21 ရာစုပင်လုံညီလာခံအကျိုးပြင်ဆင်မှုအနေနဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေခြင်းနဲ့တပြိုင်နက်တည်းမှာပဲ 21 ရာစုပင်လုံနဲ့ပတ်သက်လို့စီအက်ဆိုအရက်ဖက်အဖွဲ့အစည်းတွေကလည်းပြင်ဆင်နေကြပါပြီ 21 ရာစုပင်လုံမှာအရက်ဖက်အဖွဲ့အစည်းတွေဘက်ကတတ်နိုင်သလောက်အခန်းကဏ္ဍကနေပါဝင်ဆောင်ရွက်သွားနိုင်ရေးဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းအရက်ဖက်လူမှုအဖွဲ့အစည်းများ Forum ဖြစ်မြောက်ရေးယာယီကော်မတီအဖွဲ့ကနီးပညာအကြံပေးကိုအောင်စိုးမင်းကအခုလိုရှင်းပြပါတယ်
အဲနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးစသဖြင့်အဲ့ဒီခန်းကဏ္ဍတွေမှာဘယ်ခန်းကဏ္ဍကိုသိနေမယ်ဆိုတာသက်ဆိုင်ဒေတာအလိုက်ကြီးကြီးတွေတကယ်တမ်းလိုအပ်နေတဲ့ကြီးကြီးရဲ့လိုအပ်ချက်နဲ့တိုက်မိတဲ့အကြောင်းအရာတွေကိုဦးတည်ဆွေးနွေးပြီးတော့အဲပြင်လုံးကြီးကအောင်စာတမ်းတွေပြင်သွင်းသွားဖို့ရောနောက်ပြီးတော့ရပ်ဖွဲ့ပုံကြီးတွေကိုယ်စားလှယ်တွေကိုယ်တိုင်အညီအကံမှာဝင်ရ ီးတဲ့လက်နက်ကိုင်ဖွဲ့စည်းတွေကတော့အရင်ကထက်ဆက်အရင်ကတည်းကဆိုရင်တော့စစ်ကြီးကြီးတောင်းတဲ့အစီအရာကိုရည်ရည်ကိုပြရှိတယ်ဆိုတဲ့အလားအလာလေးသိရပါတယ်။အဲဒီအခါကျတော့ကျွန်တော်တို့ငင်းငင်းကြီးဟာအရင်ကဆက်ဆိုင်တော့ပို့ပြီးတော့အမြန်ဆန်သွားနိုင်လိမ့်မယ်လို့တော့ကျွန်တော်ပြောလဲမိပါတယ်။
ဩဂုတ်လမှာကျင်းပနိုင်ခြင်းရှိတဲ့27ရာစုပင်လုံးကြီးလာခန့်အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးကဗတ်ပေါင်းစုံကနေကြိုတင်ပြင်ဆင်နေကြတဲ့အခြေအနေဖြစ်ပါတယ်။27ရာစုပင်လုံးကြီးလာခန့်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အခြေခံဘုံသဘောထားယက်တီချက်ရနိုင်မှုအတွက်ကိုလည်းလာမယ့်ဇူလိုင်လ26ရက်နေ့ကြာရင်တော့ကချင်ပြည်နယ်မိုင်ကြားရံမှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအားလုံးမျက်နှာစုံကြီးစည်းဝေးကြမှာလည်းဖြစ်ပါတယ်ရှင်။ဖီယိုမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီတော်လှန်ရေးအတွင်းကြာဆုံးသွားတဲ့ရဲဘော်ရဲမေတွေအကုန်လုံးကိုအမြဲတမ်းဂုဏ်ပြုနိုင်ရေးအတွက်ရည်ရွယ်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်ဖော့ဝိန်းမြို့မှာရှိတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကနေဦးဆောင်ပြီးဘာသာပေါင်းစုံရေဆက်ချအမျှဝေဂုဏ်ပြုခြင်းအခမ်းအနားကိုဇူလိုင်လ16ရက်နေ့ကကျင်းပခဲ့ပါတယ်။အနာဂတ်မှာတော့ဒီလိုမျိုးအခမ်းအနားတွေမြန်မာနိုင်ငံထဲမှာအားလုံးစုစည်းညီညွတ်စွာနဲ့ကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းအခမ်းအနားကိုဦးဆောင်စီစဉ်သူတွေကပြောပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာရှစ်လေးလုံးအရေးတော်ပုံလို့ခေါ်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချပြီးဒီမိုကရေစီစနစ်ပေါ်ထွန်းရေးတောင်းဆိုဆန္ဒပြပွဲတွေစတင်ခဲ့တဲ့28နှစ်ပြည်ကနေမှဒီမိုကရေစီအရေးတော်ပုံတွင်ကြာဆုံးသွားခဲ့ကြတဲ့သူရဲကောင်းရဲဘော်ရဲမေတွေရဲ့ပိတ်ဆက်ခဲ့မှုတွေကိုအမြဲတမ်းသတိရနေဖို့အတွက်ရည်ရွယ်ပြီးဘာသာပေါင်းစုံရေစက်ချအမျှဝေဂုဏ်ပြုပွဲကိုကျောင်းသားတက်မတော်လို့ခေါ်တဲ့ ABSDF ရဲဘော်ဟောင်းတွေကဥဆောင်ပြီးကျင်းပတာလို့အခမ်းအနားဖြစ်မြောက်ရေးဥဆောင်စီစဉ်သူတူဦးဖြစ်သူကိုကျော်တက်ကပြောပါတယ
်ကျွန်တော်တို့အခုဒီခန္ဓာကတော့ဟိုပေါ့နော်အာကျွန်တော်တို့တစ်ချိန်လုံးကလည်းလုတ်ခဲ့တယ်ဒါပေမဲ့အခုချိန်မှာเนาะကျွန်တော်တို့အခုဒီမိုကရေစီဟလာဟိုပေါ့နော်အလင်းအောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့တွေကနေပြီးတော့ဒီရဲဘော်တွေကိုတကယ်ကိုပေါ့နော်အမှတ်တရနဲ့ ABS ရဲ့တခုတည်းတမဟုတ်ပါဘူးကျွန်တော်တို့အခုလုတ်တာเนาะဒီဒီမိုကရေစီရေးခင်းမှာတောက်လျှောက်ပေါ့နော်တော်လိုင်းအဆက်ဆက်မှာဒါရေးခင်းဆက်ဆက်မှာကြာဆုံးသွားတဲ့ရဲဘော်အားလုံးကိုကြီးစုပြီးကျွန်တော်တို့လုတ်တာပါဒါပေမဲ့ဒီခန္ဓာကိုစပြီးတော့ကျွန်တော်တို့ကမခရလုတ်တာတော့ကျွန်တော်တို့ ABS ရဲ့ကရဲဘော်ဟောင်းတွေပေါ့နော်ဆိုတော့ကျွန်တော်တို့ကအခုဒီမှာအာဟိုဘာသာပေါင်းစုံနေပေါ့နော်ကျွန်တော်တို့ဗုဒ္ဓဘာသာလို့ဘုန်းကြီးကျောင်းမှာကျွန်တော်တို့ဆုံးကတ်တယ်ဆုံးကျွေးတယ်အဲတခါအခုဆိုရင်အခမ်းအနားမှာထပ်ပြီးတော့ခရစ်စတန်လို့နော်ကျွန်တော်တို့ဒီမှာမြစ်တာပို့မယ်အာဟိုနေပေါ့နော်ကျွန်တော်တို့တခါဆူတောင်းမယ်နောက်တခါမွတ်စလင်လို့ဆူတောင်းမယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီခမ်းအနားကြီးကိုအခုဆိုရင်ချားစတိတ်တွေကလည်းအားလုံးလာကြတယ်ဆိုတော့ဒါကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့အာပေါ့နော်ကြာဆုံးသွားတဲ့ဒီလိုရဲဘော်တွေကိုကျွန်တော်တို့ဟိုအမြဲတမ်းဂုဏ်ပြုနိုင်ဖို့အတွက်ကျွန်တော်တို့ဒီဟာကိုလုပ်တဲ့အခမ်းအနားဖြစ်ပါတယ်ဒီဒီမိုကရေစီအလေးအောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့ဒီရဲဘော်တွေကိုနောက်တစ်ပတ်လုံးပေါ့နော်ဆက်ပြီးတော့အတိမတ်ပြုနိုင်မှုအတွက်နော်ကျွန်တော်တို့ဒီလိုမျိုးတူရဲကောင်းတွေကိုဆက်ပြီးတော့ပေါ်ထွန်းလာနိုင်မှုအတွက်ကိုကျွန်တော်တို့ရည်ရွယ်ပြီးတော့ဒီလုပ်ကိုလုပ်တာပ
ါအခုလိုဂုဏ်ပြုပွဲအခမ်းအနားတွေကိုအနာဂတ်မှာလည်းမြန်မာနိုင်ငံအတွင်းမှာကျင်းပနိုင်မှုအတွက်စူးစမ်းဆောင်ရွက်နေတယ်လို့ကိုကျော်သက်ကပြောပါတယ
်ပြည်တွင်းကကျွန်တော်တို့ဒီအဖွဲ့အစည်းတွေနဲ့နော်ကျွန်တော်ဒီမိုကရေစီအားစုတွေနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ဆက်လုပ်နိုင်မှုအတွက်လည်းကျွန်တော်စူးစမ်းနေပါတယ် ဒါကြောင့်လဲဆိုတော့ပြည်တွင်းမှာလည်းဟိုဘက်ဒီဘက်ကဲတို့ကျွန်တော်တို့ရွေရပဲနဲ့နော်အာကြဆုံသွားတယ်တိုင်းပြည်အတွက်ကြဆုံသွားကြတယ်နော်ဟိုရဲဘော်တွေအများကြီးရှိပါတယ်နော်အတခါဒီလိုဒီမိုကရေစီရေးခင်းနေမှာလည်းအခုလိုကြဆုံသွားကြတယ်နော်ဟလာဟိုကိုကျိုးစုံနင့်နာခံပြီးတော့ဗောနော်အာဟိုဆုံရှုံသွားကြတယ်ရဲဘော်တွေလည်းအများကြီးရှိတဲ့ခါကျတော့ကျွန်တော်ဒါတွေကတော့နှိမ့်နေနိုင်နဲ့ဆက်ပြီးတော့လှုပ်လှုပ်ဖို့စဉ်းစားထားပါတယ
်မြန်မာနိုင်ငံမှာလူထုကတင်မြောက်တဲ့ဒီမိုကရေစီအစိုးရတရားပေါ်ထွန်းလာပြီဆိုပေမဲ့လည်းအသက်ပေးသွားခဲ့ကြတဲ့ရဲဘော်ရဲမေတွေမျောလင့်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီအပြည့်အဝရပြီလို့ရာနှုန်းပြမပြောနိုင်သေးကြောင်းဥဆောင်ကျင်းပရေးအဖွဲ့ဝင်နောက်တူးဖြစ်တဲ့ကိုအာယူကပြောပါတယ
်ကျွန်တော်ရေပုံရအဖြစ်သုံးသပ်ရရင်တော့ဒီမိုကရေစီရောင်ရည်တန်းလာပြီတိုင်းပြည်ကထိုက်လျောက်ပွင့်လန်းလာပြီကျွန်တော်တို့တွေအကုန်လုံးမြေရန်လွမြောက်ရေးကိုတောင်းဆိုခဲ့ကြတယ်မင်းကိုနိုင်လွတ်လပ်လွမြောက်ရေးဒေါက်ဆန်းစုကြည်လွမြောက်ရေးဒီမိုကရေစီရရှိရေးကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလမ်းကြောင်းပေါ်မှာအခုချိန်မှာစတင်လျှောက်လှမ်းနေပြီလို့ကျွန်တော်ရနှုံးတော်တော်များများယုံကြည်ပါတယ်ရနှုံးပြည့်ကြီးအောင်မြင်သလားဆိုတော့54နှစ်တိုင်တိုင်ဖြတ်စည်းခဲ့တဲ့တိုင်းပြည်ကြီးကိုပြန်ပြီးတော့ဖတ်ဖတ်ဆယ်နေရတဲ့ဘဝလူတွေရဲ့အကျင့်စာရိတ္တအစအကုန်လုံးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာချွတ်ချုံကျနေတဲ့တိုင်းပြည်ကြီးကိုအဖတ်ဆယ်နေရတဲ့ဘဝအလွန်ပင်ပန်းပါတယ်အစိုးရရဲ့တာဝန်အတန်ကြီးပါတယ်ကျွန်တော်တို့ဒီပုံမှာနားလည်ပါတယ်ဒါကြောင့်မလို့ဟိုကျွန်တော်တို့အနေနဲ့ဘယ်လိုပဲဖြစ်ဖြစ်လွတ်လပ်မှအမျှဝေပါလို့ကျွန်တော်ရဲဘော်တွေအများကြီးပါခဲ့ဖို့ပါတယ်အခုချိန်ကတော့ဟိုထိုက်လျောက်တော့လွတ်လပ်လာပြီလို့ကျွန်တော်ယူဆပါတယ်
အခုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာကျင်းပတဲ့ဘာသာပေါင်းစုံစုတောင်းပွဲအခမ်းအနားလိုမျိုးမြန်မာနိုင်ငံအတွင်းမှာအစိုးရကဥဆောင်ကျင်းပပေးနိုင်ရင်တော့အသင့်တော်ဆုံးဖြစ်မယ်လို့လည်းကိုအာယူကဆက်ပြောပါဗျာ
ကျွန်တော်တို့မျှော်လင့်ထားတယ်လို့တကယ်အောင်မြင်ခဲ့မယ်တကယ်တမ်းအစိုးရကနေပြီးတော့မှဥဆောင်ပြီးတော့ဆောင်ရွက်ခဲ့မယ်ကျွန်တော်တို့ကလည်းပူးပေါင်းပါဝင်နိုင်မယ်ဆိုရင်တော့အတိုင်းထက်အလွန်တကောနဲ့ကုတ်ကားပါဗျာအလွန်တရာမှဟိုဖြစ်တဲ့တဲ့ကိစ္စကြီးပေါ့တကယ်ကိုကျွန်တော်တို့လည်းမျှော်မှန်းတန်းတားတဲ့လူတွေအခုတည်ဆောင်းသွားတဲ့လူတွေမျှော်မှန်းတန်းလာခဲ့တဲ့မျှော်မှန်းချက်တွေကျွန်တော်တို့ရင်ထဲမှာရှိတဲ့မျှော်မှန်းချက်တွေအလုံးဟာတော်တော်များများဟိုဒီထဲမှာဟိုစိတ်ဝင်သွားပါလိမ့်မယ်ကျွန်တော်ကတော့အဲ့ဒါကိုအမီတာမျှော်လင့်ပါတယ
်1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအတွင်းစစ်တပ်ရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြတဲ့ရဟန်းရှင်လူပြည်သူအပေါင်းထောင်ပေါင်းများစွာတည်ဆုံခဲ့ကြရတာပါ1988ခုနှစ်စက်တင်ဘာလအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးလုပ်ဖို့အတွက်နေဇဒေတာအသီးသီးကိုထောင်ထဲချီတဲ့ចောင်းသားလူငယ်တွေထွက်ပြေးခဲ့ကြတာပါလက်နက်ကင်တော်လှန်ရေးကာလအတွင်းနေဇဒေတာအသီးသီးတို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းကြာဆုံးသွားကြသူတွေအပါအဝင်တောင်ရင်းနေဇဒေတာတွေကဆိုးရတဲ့ရာသီဥတုဒဏ်ငှက်ဖျားယောဂါဒဏ်စတဲ့တခြားယောဂါဗျာတွေကြောင့်တည်ဆုံခဲ့သူပေါင်း1200ကျော်ရှိတယ်လို့ဆိုပါတယ်ဒီအခမ်းအနားကိုအမေရိကန်ပြည်ထောင်စုပြည်နယ်အတော်များများမှာရောက်နေကြတဲ့ဒေါ်လာရေးရဲဘော်ဟောင်းတွေအပြင်ကနေဒါနိုင်ငံကရဲဘော်ဟောင်းတွေလည်းတက်ရောက်ခဲ့ကြတာပါခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ပြင်သစ်နိုင်ငံ Nice မြို့ကတိုက်ခိုက်မှုဟာပြင်သစ်တို့ရဲ့ Bastille အမျိုးသားနေပွဲတော်ကိုတမင်ရွေးချယ်ပြီးတော့မှအကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ပြင်သစ်နိုင်ငံသားတွေအထူးနာကြီးခံစားနေကြပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကနေစလို့ပြင်သစ်နိုင်ငံမှာလူပေါင်းများစွာတည်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာအစိုးရဝါဒကိုစန့်ကျင်တဲ့ပြင်သစ်အစိုးရရဲ့ကင်တွင်မှုတွေပေါ်မှာလက်စားချေတုံ့ပြန်လာလို့လည်းသုံးသပ်မှုတွေရှိပါတယ်အသေးစိတ်ကိုတော့မန္တနာချမ်းပြောပြပေးပါရှင်
ဟုတ်ပါတယ်ပြင်သစ်နိုင်ငံသားတွေအတွက်တမို့အထားဆုံးသမိုင်းဝင်နေ့ဖြစ်တဲ့ Bastille အမျိုးသားနေ့ကပွဲတော်လာသူလူအုပ်ကြား truck ကားနဲ့အတင်းဝင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်ခံရမှုတွင်ကလေး၁၀ယောက်အပါအဝင်လူ၈၄ယောက်သေဆုံးပြီးတော့ရာနဲ့ချီဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ဖြစ်ဖြစ်ချင်းမှာရုတ်တရက်ထိုက်လန့်တုံ့လုပ်ခဲ့ကြပြီးမယ်အစိုးရဝါဒကိုအန်တုတဲ့အနေနဲ့အခုခါပုံမှန်အတိုင်းသွာလာလှုပ်ရှားနေကြပြီလို့ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း၄၀နီးပါးရှိပြီဖြစ်တဲ့ဥအောင်ကိုကပြောပါတယ်
ကနိုင်ငံတော်ဆောင်ရတာလည်းမကတော့ဘူးနိုင်ငံတော်သမိုင်းပေါ့လေနိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစတဲ့တော်ရင်းစ်တော်လိုင်းသမိုင်းဆိုတာကဘာမှနာမည်ရှိဘူးရာဇဝင်းမှနာမည်ရှိတဲ့အားဖြင့်ဒီနေ့မှကျွန်တော်ရွေးပြီးကြတဲ့ဆိုတော့အမတမပင်သစ်တရားပင်သစ်လူမျိုးအားဒီတို့မွတ်စလင်အစ္စလာမ်လူမျိုးတွေရောစပြီးတော့ဟိုဘာလဲဆိုတော့ဝင်းနေပြီးတော့ခြေခွဲပြီးတော့နောက်ဆုံးမှဒေါသတွေလည်းညှပ်ထွက်နေကြတာပေါ့အခုချိန်မှာ
အဲဆက်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့တပ်သားတအူလောက်တာလို့ပြောဆိုထားတယ်လို့ဒါနဲ့ဆက်နွယ်ပြီးလူ3ယောက်ထက်မနည်းကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပြင်သစ်နိုင်ငံဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အစွန်းရောက်အုပ်စုတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုခံခဲ့ရတာပါ။ပြီးခဲ့တဲ့2015ခုနှစ်နှစ်ဆန်းပိုင်းကချာလီအက်ဘ်ဒိုပြင်သစ်သတင်းစာတိုက်ခိုက်ခံခဲ့ရတာလူပေါင်း130သေဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာတွေရရှိခဲ့တဲ့ Paris မြို့ကနေရာ6ခုမှာနိုဝင်ဘာလကအကြမ်းဖက်တိုက်ခိုက်ခံရပြီးအခု Nice မြို့တိုက်ခိုက်ခံရမှုဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်။အခုလိုပြင်သစ်နိုင်ငံပေါ်ပြစ်မှတ်ထားတိုက်ခိုက်လာနေတာနဲ့ပတ်သက်ပြီးဥအောင်ကချာ
လီအက်ဘ်ဒိုနောက်ပိုင်းမှာပြင်သစ်အစိုးရကသူတို့ကိုပြန်ပြီးတော့တုတ်ပြန်တဲ့စစ်စင်ရေးတွေကိစ္စတွေရှိခဲ့ပြီ။အခုလည်းရှိနေတယ်သူမတုံ့မရုပ်သိမ်းသေးဘူး။အားကြောင့်မို့ပြင်သစ်ကို တော်တော်လေးအမျိုးထားတယ်ပြင်စစ်ပြီးခုလုတ်တက်ကောင်ကလည်းအဲ့ဒီသူတို့အဖွဲ့ပဲအထင်မရှားတဲ့သူထားပြီးတော့လုတ်တက်ကောင်လို့ပြောတယ်သူအငိုက်မိတဲ့သဘောမျိုးပဲဖွင့်ထားပါမယ်
ဒါအပြင်အခုလိုဖြစ်ရမျိုးတွေကြောင့်ပြည်သက်နိုင်ငံမှာငကိုရှိနေတဲ့နိုင်ငံသားအလားရောက်ချေချနေထိုင်သူတွေကိုမလိုလားသူတွေလည်းပို့ပြီးတော့ကြီးထွားလာသလိုအစိုးရဝါဒီတွေအပေါ်အစိုးရရဲ့ကင်တွယ်တုံ့ပြန်မှုဟာအားနည်းတယ်ဆိုပြီးတော့လည်းအစိုးရကိုဝေဖန်ထောက်ပြနေကြတဲ့အတိုက်ခံနိုင်ငံရေးပါတီတချို့အပေါ်လူမှုထောက်ခံမှုတွေပို့တိုးလာနေတယ်လို့လည်းဦးအောင်ကဆက်ပြောပြပါရစေ။
အမြင်ကြောင်းတာကစားရရှိတယ်။စားရရှိဆိုတော့နိုင်ငံရေးအတိုက်ခံပါတီတွေရှိတာကိုအခုနိုင်ငံသားတွေကမကြိုက်တဲ့ဒီright going right ကျစရာသူကဘူးဆိုရင်သူကသူ့ပါတီကအမြင့်ဆုံးနေရာမှာရနေတယ်။နည်းနည်းလူပြင်းပါတီ socialist ပါတီတွေတော့လက်ရှိသမရသူစတဲ့ပြင်မှာလေသူတို့ရာတွေတော့ပူပြီးတော့လူတွေက opinion တိုးလာတယ်။အဲဒီခါကျတော့သူတို့ကတော့ဒီအဲ့ဒါတွေအဓိကထားတာအဓိကတော့နိုင်ငံသားလူတွေဘာတွေကိုမကြိုက်တဲ့ဒီရှိတယ်။ကိုယ်တည်းကလည်းရှိတယ်အခုလည်းရှိတယ်အခုပို့ပြီးတော့ရှိတာပေါ့။အခုသူတို့ကဘာဖြစ်ပို့ရှိလဲဆိုတော့လက်ရှိအစိုးရတွေကသူကအဲ့ဒီအကြောင်းပြပြီးတော့ပို့ပြီးတော့သုံးသပ်တာပေါ့လေဒါပေါ့သို့ဆိုကြတာ
အခုခါပြင်သစ်သမ္မတဖရန်ဆွာအိုလွန်ဦးဆောင်တဲ့အစိုးရကပြီးခဲ့တဲ့နိုဝင်ဘာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုလည်းတတ်တန်းထတ်တိုးလိုက်တယ်လို့နိုင်ငံတော်မှာလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါဗျ။နီးစမြို့မှာတော့မြို့သားနေကတိုက်ခိုက်ခံရမှုတွင်တေဆုံသွားသူတွေအတွေ့နိုင်ငံတော်ဝန်နဲ့ချေကွဲခြင်းအထိမ့်မှတ်ကိုစနေနေ့ကစပြီး၃ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်။
မနနာချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေကိုည9နာရီအထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ပြည်ရေးမြန်မာပိုင်းရဲ့ညနေခင်းအစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်တူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ပတ်သက်ဆက်နွယ်ပြီးတရားသူကြီးတွေနဲ့စစ်တပ်အရာရှိတွေကိုဆက်ပြီးဖမ်းဆီးနေတာမှာဒီကနေ့တနင်္ဂနွေနေ့မှာတော့စစ်သားတွေထပ်ပြီးအဖမ်းခံရပါတယ်ဖမ်းဆီးထားသူစုစုပေါင်း6000နီးပါးရှိပြီးထပ်တိုးလာအောင်မယ်လို့တူရကီတရားရေးဝန်ကြီးကပြောပါတယ်ဖန်ခါသူတွေထဲမှာကြီးတက်တက်မဟာ၃ရက်တက်မှုကြီးဘိုးချုပ်ကြီးအာဒဲလ်အော့စတက်စ်လည်းပါဝင်ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရနိုင်ပွဲရှိနေပါတယ်။ပြင်သစ်နိုင်ငံရဲ့အပန်းဖြေမြို့တော်နီးစ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးနောက်ထပ်လူ၂ယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အတွေ့စုစုပေါင်းဖမ်းခံရသူ9ယောက်ရှိပြီဖြစ်ပါတယ်။နောက်ထပ်ဖမ်းခံရသူကတော့အမျိုးသားတဦးနဲ့အမျိုးသမီးတဦးဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းကဖမ်းလိုက်တာဖြစ်ပါတယ်။အကြမ်းဖက်သူဟာဒီတိုက်ခတ်မှုကိုတကူတော်လုပ်ခဲ့တာလားဆိုတာကိုသိရဖို့တာဝန်ရှိသူတွေစူးစမ်းနေတာနဲ့အမျှအခုဖမ်းဆီးတာလေးနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ဘက်ကတော့အကြောင်းပြချက်မပေးသေးပါဘူးရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကောင်ဆောင်တွေငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီကနေ့ရန်ကုန်မြို့တော်မှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြပါတယ်။UNFC ကောင်ဆောင်တွေဘက်ကတော့ဗိုလ်ချုပ်ကြီးအင်ပန်လာနိုင်ထွန်းမွန်ခွန်းအေဘတိတ်ဒုတိယဗိုလ်ချုပ်ကြီးစေထင်ခူဦးရယ်တို့တက်ရောက်ပြီးရန်ကုန်မြို့ကအမျိုးသားပြန်လည်ရင်ကြားစီရေးနဲ့ငင်းချမ်းရေးဗဟုဌာနမှဆွေးနွေးကြတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်မဲ့27ရာစုပင်လုံးကြီးလာကမ်းမှာအပြစ်မရက်သေးတဲ့လက်နက်ကန်အဖွဲ့တွေဘလို့ပုံစံပါဝင်နိုင်မလဲဆိုတာကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းဂန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မာဒီညနေခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်လေးဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.